သမ္မတဦးတင်ကျော်မေလအစောပိုင်းကအမိန့်ထုတ်ထားတဲ့အတိုင်းမြေသိမ်းမှုပြဿနာကိုဥပဒေနဲ့အညီဖြေရှင်းပြီးတဲ့အထိတီလဝါအထူးစည်းဝေးဇုံကမြေယာသိမ်းပိုင်မှုကိုရပ်ဆိုင်ထားဖို့ဒေသခံတွေလွန်ခဲ့တဲ့ဇူလိုင်လကပန်ချထားပါတယ်တီလဝါအထူးစည်းဝေးဇုံဒုတိယအဆင့်အပိုင်းခကိုမြန်မာနဲ့ဂျပန်ကိုယ်စားလှယ်တွေအောက်တိုဘာ21ရက်နေ့ကနေပြည်တော်မှာနားလည်ဖို့စာကြံလွှာလက်မှတ်ထိုးကြပါတယ်တီလဝါပထမအဆင့်အပိုင်းခကိုတော့2013မှာနားလည်မှုစာကြံလွှာလက်မှတ်ထိုးပြီးနှစ်နှစ်ကြာတဲ့အခါ2015စက်တင်ဘာလမှာဖွင့်လှစ်နိုင်ခဲ့ပါတယ်တီလဝါအပိုင်းခကိုဖွင့်လှစ်နိုင်တာဟာဦးသိန်းစိန်အစိုးရရဲ့အိမ်မက်အကောင့်ထဲပေါ်လာတာဖြစ်တယ်လို့ဒုသမ္မတကတင်စားပြောဆိုသွားပါတယ်မြေကတစ်ဆောင်နီးပါးရှိတဲ့ဇုံအပိုင်းကမှာစက်ရုံအလုတ်ရုံ20လောက်ရှိပြီးစတင်လေပတ်နေကြပြီဖြစ်ပါတယ်နိုင်ငံပေါင်း15နိုင်ငံကကုမ္ပဏီ90ကျော်ရင်းနှီးထားကြတဲ့အထက်မှာအများစုကဂျပန်ဖြစ်ပါတယ်တရုတ်ကိုရီးယားအမေရိကန်ဆွီဒင်ဩစတြေးလျအာဆီယံနဲ့မြန်မာကုမ္ပဏီတွေပါဝင်ပါတယ်တီလဝါအပိုင်းကကိုရှင်းတင်မှာပြည်စည်းမယ်လို့ညွှန်လင်းရပြီးဧက2000နီးပါးရှိတဲ့အပိုင်းခကိုလည်းအကောင့်ထည့်ဖို့စီစဉ်နေပါတယ်
။ဒါပေမဲ့ဒေသခံတွေနဲ့အစိုးရအကြားမှာမြေယာပြဿနာတွေမဖြစ်ရှင်းနိုင်သေးရင်အပိုင်းခကိုအကောင့်ထည့်ဖို့နိုင်မှာမဟုတ်ဘူးလို့ဂျပန်ဘက်ကမြင်ပါတယ်။ဒါကြောင့်မြေပြဿနာမရှိတဲ့နေရာတွေမှာဇုံအပိုင်းခကိုစတင်အကောင့်ထည့်ဖို့မယ်လို့သိရပါတယ်။အခုအထိဒေါ်လာတန်း900ကျော်ဘူးရင်းနှီးထားပြီးနှစ်စဉ်ဒေါ်လာတန်း100ကျော်ဘူးတင်ပို့နိုင်လိမ့်မယ်လို့ခန့်မှန်းပါတယ်။ဇုံအပိုင်းကကြီးမှာအလုံနေရာ1000ခွဲပေါ်လာမှာဖြစ်ပြီးဇုံအပိုင်းခကွေးမှာ3000လောက်အထိရှိလာနိုင်တယ်လို့မျှော်လင့်နေပါတယ်။အစိုးရရန်ဒရာရဲ့ကျိုးနီစနစ်ကိုကျော်လွှားနိုင်ဖို့အတွက်တီလဝါဇုံထဲမှာတနေရာတည်းအပိအစီဆောင်ရွက်နိုင်တဲ့ One Stop Service Center ရုံးခန်းဖွင့်ထားပါတယ်။တီလဝါဇုံထဲမှာတင်လိုအပ်တာတွေကိုပြီးစီးနိုင်မှာဖြစ်ပါတယ်။
ဒီလိုဟာအထူးစီးပွားရေးဇုံအတွက်နစ်နာဆုံးရှုံးတာကိုနေရာရွှေပြောင်းပေးရသူတွေမကျေနပ်လို့တိုးကြိုကိုသွားရောက်တိုင်ကြားတာနှစ်ကြိမ်ရှိနေပါပြီ။လိုခဲ့တဲ့3နှစ်ကနစ်နာဆုံးရှုံးခဲ့တာတွေကိုမဖြေရှင်းသေးဘဲစီမံကိန်းကိုဆက်လက်အကောင့်အထည်မဖော်ဖို့ဒေသခံ6ရွာ6ရွာကကိုယ်စားလှယ်တွေလွန်ခဲ့တဲ့စက်တင်ဘာလကတိုးကြိုကိုသွားရောက်ပြီးအပြည်ပြည်ဆိုင်ရာစီးပွားရေးအေဂျင်စီ GICA နဲ့တွေ့ဆုံဆွေးနွေးပါလေ။အခုလိုတိုးကြိုအထိသွားပြီးကန့်ကွက်နိုင်အောင်Advice International အဖွဲ့ကစီစဉ်ပေးပါတယ်။2014ဇွန်လကလည်းဂျပန် NGO မဲခေါင် Watch ကစီစဉ်ပေးတဲ့အတွက်ဒေသခံရွာသား3ဦးတိုကျိုကိုသွားပြီးတီလဝါစီမံကိန်းရဲ့ခြုံရင်းချက်တွေကိုကိုယ်တိုင်တင်ပြကြပါတယ်။အကြောင်းမထူးလို့ဒုတိယအကြိမ်သွားရောက်တာဖြစ်ပါတယ်
။တီလဝါစီမံကိန်းအတွက်နေရာရွှေ့ပြောင်းပေးရလို့နှစ်နာဆုံးရှုံးတာကိုရန်ကုန်ဂျိုင်ကာယုံကိုတင်ပြပေမဲ့ဂယုမဆိုင်တဲ့အတွက်အခုလိုတိုကျိုအထိသွားရောက်ရတာဖြစ်ပါတယ်။ဂျိုင်ကာလက်ခံထားတဲ့တီလဝါဒေသပတ်ဝန်းကျင်အကျိုးသက်ရောက်မှုစစ်တမ်းကိုရွှေပြောင်းခံရသူတွေလက်မခံနိုင်ပါဘူး။ဂျိုင်ကာဟာအစိုးရပြောတာကိုသာလက်ခံပြီးမြေယာပိုင်ဆိုင်မှုကိုစစ်ဆေးတာမျိုးမလုပ်ပါဘူး။စောက်ပေးထားတဲ့အိမ်တွေဟာလမ်းထဲနေနေတာမို့မိုးရွာတဲ့အခါမှာအိမ်သာနဲ့ရေရင်းမှာရေရှမ်းကုန်တာကြောင့်ရေညစ်ညမ်းမှုနဲ့ကြုံရပါတယ်။ကျန်းမာရေးဌာနကတက်ဆင်ထားတဲ့ဆက်တွင်း9တွင်းကိုစစ်ဆေးတဲ့အခါမှာအားလုံးဘက်တီးရီးယားပိုးတွေပါနေတာတွေ့ရလို့တောက်သုံးဖို့မသင့်တော်ကြောင်းသိရပါတယ်။ရွှေပြောင်းရေးအစီအစဉ်ကိုပြီးစလွယ်လုပ်ထားတာထင်ရှားနေပါတယ
်။ဒီလိုဟာအထူးစီးပွားရေးဇုံအတွက်နေရာရွှေပြောင်းပေးရသူတွေကိုလူ့ခွင့်ရေးဆရာဝန်အဖွဲ့ Physician for Human Rights ကစုံစမ်းလေ့လာတဲ့အခါမှာဒေသခံတွေရဲ့အခြေအနေဆုတ်ယုတ်သွားတာတွေ့ရတယ်လို့ဆိုပါတယ်။ပထမအတော့ရွှေပြောင်းတဲ့အိမ်တောင်စု90လောက်ကိုတောင်အဆက်မပြောင်းမထားနိုင်တဲ့အတွက်နောက်ထပ်ရွှေပြောင်းမဲ့သူတွေစိတ်ပြက်နေပါလေ။ဒီတန်ကျွင်းသွားတဲ့နေအိမ်တွေအတွက်ရော်ကြေးပေးပြီးမဲ့နေရာသစ်ပါဘဝသစ်တိဆောက်ဖို့အတွက်မလုံမလောက်ဖြစ်နေပါလေ။အခုလိုပြီးကပြစ်လောက်တာမျိုးနောက်ထပ်မဖြစ်ဘူးဒေသခံတွေကလိုလားနေပါလေ။အရေးရှင်စီးပွားရေးရှင်တန်ရေးဟာဒေသခံပြည်သူလူထုဘဝတဲ့ပိုပြီးအရေးကြီးနေကြောင်းတီလဝါစီမံကိန်းကပြတ်သားနေပါလေ။နေရာရွှေပြောင်းဖို့ကအဓိကထားပြီးဖြစ်ပေါ်လာတဲ့ဆိုးကျိုးကိုဖြေရှင်းဖို့တာဝန်မယူတာ၃နှစ်ရှိနေပါပြီ။ရှိနေတဲ့ပြဿနာတွေကိုဖြေရှင်းပြီးမှဇုံအပိုင်းခါကိုအကောင့်ထည့်ဖို့တဲ့လို့လေသမားဘက်ကတင်ပြပါတယ်။တီလဝါအရင်အနည်းတစ်ဝက်လောက်ဟာဂျပန်ကလာရမှုဒေသခံနစ်နာမှုမှာဂျပန်ကိုအဓိကထားပန်ကြားနေရတာဖြစ်ပါတယ်။ဒဝယ်နဲ့ကြောက်ဖြူအထူးစီးပွားရေးဇုံတွေကိုလည်းစတင်အကောင့်ထည့်ဖို့နေပြီဖြစ်လို့ပြည်သူနစ်နာဆုံးရှုံးမှုမရှိရလေအောင် တီလဝါဟာစာနမူနာဖြစ်တဲ့နယ်လို့ယူဆနေကြပါတယ်ခင်ဗျာ